အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြား18လကြာတည်ရှိလာခဲ့တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲ့အခြေခံသဘောတူညီချက်ရလိုက်ပြီးဖြစ်ကြောင်းဆွေးနွေးမှုတွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်သဘောတူညီချက်တစ်စုံတရာမရခဲ့ရင်လာမယ့်ဒီဇင်ဘာ15ရက်နေ့မှာအမေရိကန်ကတရုတ်သွင်းကုန်တွေအပေါ်မှာအခွင့်အတိုးမြင့်ကောက်ခံဖို့ရှိနေပေမဲ့အဲ့ဒီအခွင့်အတိုးကောက်မဲ့အစီအစဉ်ကိုရှောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာအဲ့ဒီအခြေခံသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါရယ်သဘောတူညီချက်ပါအသေးစိတ်အချက်လက်တွေကိုညှိနှိုင်းနေစေဖြစ်ပေမဲ့သဘောတူညီချက်တော့ရထားပြီလို့လဲဆိုပါရယ်ဒါပေမဲ့သဘောတူညီချက်မှာပါဝင်တဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးအခုလိုသဘောတူညီချက်ရဖို့အတွက်အမေရိကန်ဘက်ကလက်ရှိတရုတ်သွင်းကုန်တွေအပေါ်မှာကောက်ခံနေတဲ့အခွန်တွေကို90ရာခိုင်နှုန်းလျှော့ချပြီးမှဖြစ်တဲ့အပြင်လာမယ့်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့သွင်းကုန်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆွေးနွေးပွဲတွေနဲ့နှီးဆက်သူတွေကပြောပါရယ်ရှင်